တူရကီနိုင်ငံအရှေ့တောင်ပိုင်းအီရန်နိုင်ငံနဲ့နယ်နိမိတ်ချင်းတိစပ်နေတဲ့နေရာမှာအင်အားပြင်းထန်ရင်တစ်ခုလုထွက်ခဲ့ပါတယ်အသေးအပြောက်ပျက်စီးမှုတွေရှိတယ်ဆိုပေမဲ့လည်းတိကျခိုင်မာတဲ့သတင်းတွေတော့ထွက်မလာသေးပါဘူးတူရကီနိုင်ငံဗန်ခရန်အတွင်းမြေအောက်၁၂မိုင်ကျော်မှာပြင်းအား 9.4 ရှိတဲ့ငရင်တင်းငွေတွေကလုထွက်ခဲ့တဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကပြောပါတယ်ငရင်ကြောင့်အဆောက်အဦး25ခုကနေ30လောက်အထိပျို့ကျခဲ့ပြီးငရင်လုတဲ့ဗန်မျိုးအနည်းကအာချစ်စ်မျိုးမှာအဆောက်အဦးတစ်ခုနဲ့ဗန်မျိုးမှာတော့10ခုလောက်ပျို့ကျခဲ့တယ်လို့တူရကီဝန်ကြီးဒုတိယဝန်ကြီးချုပ်ဘတ်ဆီအတာလေးကပြောပါတယ်ဗန်မျိုးပေါ်ကအဆောက်အဦးတွေပျို့ကျပျက်စီးသွားတဲ့အကြောင်းနဲ့နောက်ဆက်တွဲငရင်ငယ်တွေလည်းအချင်းချင်းလုခဲ့တယ်ဆိုတာကိုတွေ့ရတယ်လို့အစိုးရပိုင်းအနာတိုလီယန်သတင်းဌာနကလည်းပြောပါတယ်အနည်းဆုံးလူ90လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းအဲ့ဒီသတင်းမှာဖော်ပြထားပါတယ်ပျက်စီးပျို့ကျနေတဲ့အဆောက်အဦးတွေတဲ့အသက်ရှင်ကျန်နေသူတွေကိုကယ်ထုတ်နိုင်မှုအတွက်လူတွေကကော်ပြားတွေတန်ကြောင်းနေတဲ့အပျက်စီးတွေကိုကော်ထုတ်နေကြတဲ့ပုံတွေကိုလည်းရုပ်မြင်သံကြားသတင်းတွေမှာပြသပါတယ်။အဲဒီမှာလူသေးအပြောက်အများအပြားရှိခဲ့တယ်ဆိုပြီးတော့ရေးပေါ်အကူအညီတွေပေးကြဖို့အာချစ်စ်မြို့တော်ဘုံကတောင်းဆိုထားပါတယ်။ကမ္ဘာမြေရဲ့ပျက်ရွှေ့ကြောင်းလမ်းကြောင်းပေါ်မှာရှိနေတဲ့အဲ့ဒီဒေသမှာငရင်ငယ်လေးတွေနေ့စဉ်လိုလိုလှုပ်နေတာလို့ဆိုပါတယ်။